ဒီတရုတ်ကတက်တုံညာနှစ်ခုညီနောင်သုံးဘွဲပေါ့เนาะဒီစစ်စင်ရေးမှာတော့သူ့ဘက်ကဒီဓာတ်ရိုက်မကူညီတောင်မှလှစ်ပေးထားခဲ့ပါတယ်အခုကျတော့သူတို့အတိုက်ရက်ဖို့ပြောပြီးတော့စစ်ကောင်စီဘက်ကနေကာကွယ်တဲ့ပုံစံဖြစ်လာပါတယ်အဲ့ပေါ်မှာဘယ်လိုသဘောရပါလဲ
တရုတ်ကသဘောထားမူပြောင်းသွားတာအစကတည်းကညီနောင်သုံးဘွဲစစ်စင်ရေးကိုသူလှစ်ပေးထားတာကို၌ကသူလိုချင်တဲ့အတိုင်းအတာကနေဆက်မှာဖြစ်နေတဲ့အဲ့ကြာချမ်းရဇောကန်ကိုနှင်းနှင်းယူလောက်မှာအသုံးချခဲ့တာဆိုဖြစ်ပါတယ်အခုလိုအဲ့ဒီတိုင်းရင်းသားညီနောင်သုံးဘွဲကပူပြီးတော့စီရေးချက်ထွင်လာပြီးတော့လာရှုတိသိမ့်လာတယ်ဟုတ်မန္တလေးကြီးဒုထင်းချောက်လာတယ်ဘာညာဆိုတော့တေယုကစိုးရင်လာတယ်ဒီတိုင်းဆိုရင်တော့စစ်ကောင်စီကကြဆုံးသွားနိုင်တယ်စစ်ကောင်စီကြဆုံးရင်သူ့ရဲ့အကျိုးစီးပွားကိုလောလောဆယ်ထိန်းသိမ်းကာကွယ်ပေးမဲ့အဖွဲ့အစည်းမရှိဘူးဖြစ်နေစစ်ကောင်စီကိုတန်လို့စင်ကြီးလုံးတော့မဟုတ်ဘူးဆိုတော့အဲ့ဒီတော့နောက်တစ်ခုကအဲ့ဒီစစ်ကောင်စီကကြဆုံးခဲ့မယ်ဆိုရင်အနောက်နိုင်ငံတွေဘက်က NUG ကိုအစားထိုးပြီးတော့အသိအပြုမှာပဲလောလောဆယ်မှာတော့အဲ့လိုဖြစ်လာရင်တရုတ်တိုက်ပြီးတော့အခက်အခဲရှိမယ်အဲ့ရောင်ဒီတိုင်းရင်းသားအဖွဲ့တွေကိုထိုးစစ်မစင်တော့ရက်တော့လို့သူအမိန်ပေးညွန်ကြားနေုံနဲ့မကဘူး NUG နဲ့မဆက်ဆံနဲ့ဆိုတော့ဟာတခါတည်းထည့်ပြီးညွန်ကြားနေရသိသာပါတယ်တရုတ်စီစစ်ကောင်စီကြပြီးတော့ဒါဘယ်လိုဖြစ်ဖြစ်မှာကြောက်တယ်အဲ့ဒါပိုကြောက်တာကတော့ NUG ကိုအစားထိုးပြီးအသိအပြုလိုက်ရင်နောက်နိုင်ငံတွေရဲ့ဩဇာကပုံပြီးကြီးသွားမယ်ဆိုတော့သူစွရင်တို့အဓိကအဖြစ်အခုလိုလောလောဖြစ်တယ်လို့ပြောနေတာ
။အဲ့တော့ဒီလိုတရုတ်ကစစ်မတိုက်ဖို့ဖိအားပေးတာတိုင်းသားလက်နဲ့ကင်နေရရောလိုက်နာပါမလား။နောက်ဒီမှာ AA တို့ KIA တို့နောက်သခိုင်းတိုင်းဘက်မှာဆို PDF တွေလည်းစစ်တိုက်နေရရှိရဲ။ तू ကသူ့ဩဇာတက်ရောက်မလား
။အဲ့ဒါနှစ်ပိုင်းတချို့ဖွဲ့တွေပေါ်လေ MNDA ကိုကန်းဆိုလိုက်နာတယ်သူတို့ကတော့လိုက်နာမှာပဲ MNDA တို့ဟာ UWS နဲ့အတူတူဘာကဘာခွဲထွက်လာပြီးတော့တေယုဘက်ကိုတေယုကမြောက်ပေးလို့သူတို့ကအင်အားကြီးထွက်လာတယ်လို့အဓိကအဖြစ်ပြောမှာဖြစ်ပါတယ်သူတို့ကတေယုကရက်ဆူရက်ခိုင်းမှာပဲသူတို့ကတော့ဒါပေမဲ့ကျန်တဲ့အဖွဲ့တွေဟောလေသူတို့ကတော့လိုက်နာစရာသိမ့်မရှိဘူးလို့ထင်ပါတယ်သူတို့ကသူတို့တိုင်းရင်းသားအရေးအတွက်သူတို့တော်လှန်နေကြတာဖြစ်တယ်အခုပဲ TNL ဆိုရင်ဆက်တိုက်နေရပဲနောက်ပြီးတော့ KIA လည်းဆက်တိုက်နေရပဲ KIA ကိုသူတို့တရုတ်ကတားလို့မရပါဘူး KIA ဟာတရုတ်ရဲ့အကျိုးစီးပွားတွေကိုအများကြီးကင်ထားနိုင်လို့မြစ်ဆုံတရုတ်ကပြန်ဆကျင်တယ် AIU လည်း KIA လည်းထက်မှရှိနေတာဒါအပြင်ပန်ဝါတရုတ်ကမြေရှားတွေကိုဝယ်ယူနေတဲ့နေရာအဲ့ဒီပန်ဝါကိုလည်းပဲ KIA ကသိမ့်လိုက်တယ်တရုတ်တန်းနေကြတယ်ကဆိုသိမ့်လိုက်တော့တရုတ်ကဘာမှမတတ်နိုင်ဘူးနေဆက်ကိုပိတ်ထားရုံပဲရှိတယ်နောက် AA ပူဆိုးသေးရဲ့ AA ဟာတရုတ်နဲ့နေချင်းလည်းဆက်မနေဘူးအေးဟာအနောက်ဖက်ဘော်ဒါကသူရဲ့အင်ဒီယန်တွေစီးသေးတယ်အိမ်မှာအိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့စီးတယ်ဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်ပေါက်သူဆက်သွယ်လို့ရတယ်ဆိုတော့အေးဟာကုန်းတွေမှာပိတ်နေတဲ့နိုင်ငံမဟုတ်ဘူးနောက်ပိုပြီးအရေးကြီးတာတရုတ်ရဲ့အဓိကအချက်အချာအဲ strategic open to ဟောဘော်ဒါဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာထွက်မဲ့ထွက်ပေါက်လဲသူတို့ကင်ထားတယ်စီးပွားရေးဇုန်ရေနံပိုက်လိုင်းတို့ဘာလို့ရေစာရန်တို့အကုန်လုံးသူကင်ထားဆိုတော့သူကအများကြီးတင်းနိုင်ပါတယ်နောက်ပူပြီးဒီညမှာတခုသတိရတာဘုတ်ချုပ်ထွန်းမနိုင်အေကတခါသူပြောဦးတယ်ကျွန်တော်မှတ်မိတယ်အာတရုတ်ကကုညီရဲ့ဘာညာပြောတဲ့ခါသူကခြေပတ်ပြီးတော့တရုတ်ကကုညီရင်ငါတို့နေပြည်တော်တက်စင်းကကြာပြီလို့ပြောဦးတယ်မှတ်မိလိုက်မယ်ဆိုတော့ဒီလိုဟာကိုစဉ်းစားကြည့်မယ်ဆိုရင်တော့တရုတ်ရဲ့ဩဇာဟာတချို့အဖွဲ့အစည်းမှာဆက်ရောက်နိုင်ပေမဲ့တိုင်းရင်းသားအဖွဲ့အစည်းသူ့ဩဇာကိုမနာခံတဲ့တိုင်းရင်းသားအဖွဲ့အစည်းရဲ့အများကြီးရှိနေလို့တော့ဒါကျွန်တော်ယူဆတင်ပါတယ်ဒီတရုတ်နဲ့မရှိဘူးကျမ
။အဲ့ဒီ American အပါဝင်ပေါ့ဒီနောက်အုပ်စုကရောဒီမြမအရေးမှာဆက်ဖက်ဖို့အတွက်သူတို့ကအစဉ်သင့်ဖြစ်နေလား။အဲ့သူတို့ဝင်လာမှာကိုတရုတ်ကရောစိုးရင်ရလောက်တဲ့ဒီချက်ချင်းစိုးရင်ရလောက်တဲ့အနေထားမှာရှိလား။ခုနဥကျော်ဆန္ဒပြောရဲဆိုရင်ဒီ NUG ကိုအတိမတ်ပြုလာနိုင်တယ်ဆိုရင်ဒီပေါ်မှာရောဒီနောက်အုပ်စုတွေက American ပါဝင်ပေါ့သူတို့ကမြမအရေးမှာဟိုဝင်ရောက်ဆက်ဖက်ဖို့ဆန္ဒရှိပါလား။
ဆန္ဒရှိပေမဲ့လည်းလက်တွေ့တော့လုံးဝမဟုတ်ပါဘူးတကယ်တော့ဒါပေမဲ့သူတို့တော်တော်ကပြောရဲဆိုစစ်တောင်စီပြုတ်ကျသွားရင်တော့သူတို့ကအာ NUG တာလေးထိတ်ကြံနေဆိုတော့လုံးဝမှာပဲဒါဝင်ဆွတ်တဲ့သဘောမဟုတ်ဘူးနိုင်ငံရေးအဖြစ်သူတို့အတိမတ်ပြလိုက်တာဖြစ်မယ်အဲ့ဒါကိုလည်းတေယုကကြိုပြီးတော့မြင်တာဖြစ်မယ်လောလောဆယ်မှာတော့ဒါပူပြီးအရေးကြီးတာ American ဥဆောင်တဲ့ Quad အဖွဲ့ပေါ့လေဒီအဖွဲ့ကသိပ်ပြီးတော့ခြေလှမ်းဆွတ်လာတယ်ဆိုရဲလို့ Quad ဆိုတာ American ရဲ့အိန္ဒိယရဲ့ဂျပန်ရဲ့ဩစတြေးလျရဲ့ပါသူတို့ကအင်ဒိုပစိဖိတ်လုံခြုံရေးဆိုပြီးတော့လှုပ်လာတယ်အင်ဒိုပစိဖိတ်ကအစနိုင်ငံကြီးဝန်ကြီးအဆင့်လောက်လှုပ်ခဲ့တာနောက်ပြီးတော့အဲ့ဒါကကျယ်ပြန့်လာပြီးတော့အင်ဒိုပစိဖိတ်ရ ဒီပြင်မှာတန်းဆောင်လုံခြုံရေးတပ်ဖွဲ့အတွက်ပူးပေါင်းဆောင်ရွက်မဲ့ဘာညာစုကြီးလုပ်လာတယ်ပြီးခဲ့တဲ့စက်တင်ဘာမှာလုတ်ခဲ့တဲ့၄ချိန်မြောက်ထိပ်ပြီးစီဝေးပွဲမှာသမ္မတပိုင်ဒင်ဆိုတော့တော်လေးကိုခိုင်မာပြောခဲ့တယ်ဒီကော့အဖွဲ့ရဲ့လူရဟာနိုဗ
ဒီမှာလွတ်လပ်လပ်သွားတာနိုင်ဘူးလုံမယ်ဆိုတော့တရုတ်ရဲ့ချင်းကြောက်မှုကိုအဓိကဟန်တာလူတွေဆိုတော့တိုင်းရဲ့သူတို့ပြောတာကြားဖြစ်ပါတယ်ဒါပြင်အဲဒီဂျပန်နဲ့တောင်ကိုရီးယားတခါမှမတက်ခဲ့ဘူးလေသမိုင်းမှာမတက်ဘူးလေငါပေါင်းပြီးတော့လည်းပဲသူကဒါမြောက်ကိုရီးယားကိုဆန့်ကျင်ပင်ပါရဖြစ်လာတော့ကော့အဖွဲ့ရဲ့အင်အားကပိုမိုကျပြန့်လာပါတယ်ဒါကိုတရုတ်ကတော့သိပြီးတော့စိုးရိမ်နေတ
ဒီမှာအဲ့ဒီအမေရိကန်အပါဝင်ပေါ်ဒီနောက်အောက်စုဟာရောဒီမြန်မာထိုင်းအဝေးပြေးနမယီဖို့အတွက်အထူးစိတ်ဝင်စားနေတယ်။နောက်ရခိုင်မှာကတန်ပဲဆုံးစီမံရေးလုပ်နေတယ်။ဆိုတော့ဒီဟာအတွက်အေးကိုအစီအမပြုဖို့အေးနဲ့ဆွေးနွေးသလိုဆွေးနွေးမှုတွေရှိတယ်။
State Authority မဟုတ်တော့လည်းသူတို့ဟာဒါသူတို့အနေနဲ့သူတို့ဆွေးနွေးနေတယ်အေးကလည်းသူတို့လူမျိုးကိုစီမံရေးလူမျိုးကိုကာကွယ်လို့ပြောထားရဲဆိုတော့အိန္ဒိယနဲ့လည်းပဲသူတို့မဖြတ်ဘူးဆိုတော့တရုတ်ကသိအနေအရဟိုဘက်ရောက်ချင်လို့မှာပဲအေးရောပါဘူးအဲ့ဒါကိုလည်းသူတို့ဆွေးနေတယ်နောက်ဘင်္ဂလားဒေ့ရှ်ဘင်္ဂလားဒေ့ရှ်မှာရှေခ်ဟာဆီနာဆိုတာပရိုချိုင်းနီးစ်ကိုပြောလို့ရတယ်သူစီမံရေးနေပါတယ
တရုတ်ကိုသူရလူလာတဲ့လူလို့သူတို့မသတ်မှတ်ဘူးဆိုတော့အဲ့အရာတွေကိုလည်းဘင်္ဂလားဒေ့ရှ်တိတူအိန္ဒိယတွေကိုလည်းကြည့်ပြီးတရုတ်ကစိုးရိမ်ပါလိမ့်မယ်ဆိုတော့ဒီအကြောင်းနဲ့အားလုံးခြုံကျင်းသလားတရိုက်တော့ဝင်မဆွဲစီတိုင်အောင်တရုတ်ဒီဒီအော်ဒါကိုဖယ်ရှားခြင်းလည်းဖြစ်နိုင်ရင်အန်ယူဂျီတက်လာမှာတော့သူတို့ကြိုးစုံမှာဆိုတဲ့သဘောတော့ရှိပါတယ်
ဒါဆိုတစ်ဖက်ကဒီမြန်မာအရေးမှာတရုတ်ကမျှော်မှန်းတယ်လို့ပေါ့စစ်ကောင်စီကဆက်ပြီးတော့တည်မြဲပြီးတော့သူတို့ရဲ့အကျိုးစီးပွားကိုကာကွယ်ပေးသွားနိုင်မှာမလား
ဒါကတော့ပြောရခက်ပါတယ်ဒါ that depends for you ဘယ်ပေါ်မှာမှုတည်လဲဆိုတော့ကာကွယ်ပေးလို့ရနိုင်တဲ့အခြေအနေရှိသေးတယ်ဆိုရင်တော့ကာကွယ်မှာပေါ့သူတို့ကတော့ဒါတိုင်းရင်းသားတွေရဲ့အင်အားစိတ်များလာတယ်ဆိုရင်မကာကွယ်နိုင်တဲ့အခြေအနေရှိဘူးဆိုရင်တော့စစ်ကောင်စီကိုသူတို့ကပြစ်လိုက်တာပါပဲတချို့သုံးသပ်သူတွေကပြောကြတယ်လေတရုတ်ကတကယ်တော့ပြည်သူတွေရဲ့တရုတ်မှုတိစိတ်ကပုံမကြီးထွက်လာနေတဲ့အချိန်မှာဒီလိုတဟာဆူရဲတာမှားတဲ့ကစားနည်းပေါ်လေတာသူဆုံးရှုံးမဲ့ game ကိုပေါ်လေ wrong game ကိုကစားနေတာဖြစ်တယ်သူတနေ့မှဆုံးနေရင်ဆိုင်ရမှာပြီးတော့တွေ့နေရတယ်ဆိုတော့စစ်ကောင်စီကအဲ့လောက်ထိသူကအမပင်းနိုင်ဘူးသို့သော်အဲ့လိုကိစ္စအတွက်တရုတ်ကဝင်တိုက်မလားအဲ့လိုလဲသူလုံးမဖြစ်ပါဘူးအဲ့လိုလို့ရင်တော့ပူပြီးပြတ်တန်ဖြစ်အောင်ပေါ့သူကစိမျက်နှာတစ်ခုလည်းဖန်တီးရင်ဘူးတပီတိုင်းရင်သားတွေကတော့သူကလုံးဝနိုင်သားဒီလုံးဝဖယ်ရှားပလိုက်မလားဆိုရအစင်းကျပဲသူကဒီမှန်တဲ့မရှိပါဘူးတော့ဆိုမှာတော့သူကနှစ်ဖက်လုံးထိန်းချုပ်ထားနိုင်တယ်နှစ်ဖက်ခွာကစားကျင်တဲ့သဘောသာရှိလို့ထင်ပါတယ်ဆိုတော့ဒီကိစ္စမှာတော့ဒီဟာအပြတ်သက်စေကောင်းစီအကျိုးစီးပွားရည်ဒီပြတ်လုံးဝကားပဲကတိပေးနိုင်မယ်ဆိုတာလည်းပဲသိမမျော်လင့်နိုင်တော့ဘူးဒါတိုင်းရင်းသားတွေဒီတော်လိုင်းအင်အားစုတွေရဲ့ဟောစာအချိန်မှာတက်လာရင်ပုံစံတစ်မျိုးတစ်ပြေပြောင်းလာနိုင်ပါတယ်
တကယ်လို့မကာကွယ်ပေးနိုင်ဘူးပေါ့တရုတ်ရဲ့အကျိုးစီးပွားကိုစစ်ကောင်စီကမကာကွယ်ပေးနိုင်ဘူးဆိုရင်တရုတ်ကဘာလုပ်လာနိုင်မှာလဲ
အကာကွယ်ပေးနိုင်ဘူးဆိုရင်တော့သူကစွန့်ထွက်လိုက်ကြောက်မှာပေါ့တကယ်ဆိုဆိုတော့ဘယ်လိုနည်းနဲ့သူကာကွယ်နိုင်မလဲဖွင့်ဆွတ်တဲ့ညော့မဟုတ်ဘူးသို့တော်လည်းပဲသူဒီနည်းညော့သူကဖြစ်ဆမ်းမဲ့ထင်ပါတယ်အခုလောလောဆယ်ကတော့သူကအစွမ်းကုန်ကြိုးစားနေပဲရေကောက်ပွဲလုပ်ရေကောက်ပွဲလုပ်ပြီးတော့ဟာရေကောက်ပွဲကတက်လာတော့အစီမတ်ပြုတ်မယ်ဆိုတော့အခုစစ်ကောင်စီက NLD ပါတီတော်ပြန်လဲစီးရေလုပ်နေဘာညာဆွဲသတင်းတွေထွက်နေသူတို့ကလွှင့်လာလာတော့မသိသေးဘူးပေါ့ဒီနေ့တနေ့ကနေမှအဲ့ဒီသတင်းတွေစကြရတယ်ဆိုတော့တရုတ်ကစစ်ကောင်စီနဲ့ဆိုရင် NLD ကိုသဘောကျခဲ့တယ်ဘူပြီးတော့နှစ်သက်ခဲ့တာအမှန်ပါပဲ NLD နဲ့သူကပြပြလဲဆက်ဆံခဲ့တယ်အဲဒီကိုဖြုတ်ချလိုက်တဲ့အခါမှာစစ်ကောင်စီကိုအသီးမှမပြူရတဲ့သုံးနှစ်လောက်ပြစ်ထားခဲ့ပြီးအခုမှစောစောကအန်အန်ရီကိုကျွန်တော်ဆွေးနွေးခဲ့တဲ့ကိစ္စတွေကြောင့်သူကလူတည့်ရဲ့စစ်ကောင်စီကိုအပြစ်လာတဲ့သဘောဖြစ်တယ်ဆိုတော့ NLD ကိုတန်ရစီမပြတ်ပါဘူးသူက NLD NLD ဟာပုံပြီးတင်တော်တွေလို့ယူဆတယ်ဒါကြောင့်သူတို့ရွေးကောက်ပွဲလုပ်လိုက်ရင်လည်းပဲ NLD မပါသောရွေးကောက်ပွဲကိုတရုတ်အနေနဲ့ထောက်ခံအပြစ်အသိခက်မယ်ဘယ်လိုဖြစ်နိုင်မှာလဲဆိုပြီးတော့လုပ်မယ်အဲ့ဒါကြောင့်မလား NLD ကိုပေါင်ထည့်လို့သူကတွန်းပြန်တူပါလိမ့်မယ်အဲ့ဒါကိုဆိုရင်လို့လဲအခုဆိုရင်စစ်ကောင်စီက NLD ကို ပြေကဝဲမှာပါဖို့ဆိုပြီးတော့လုံနေသဘောရှိပါတယ်ဆိုအဲ့လိုပုံစံမျိုးပဲတို့ကတော့ကြိုးစားအောင်ပါပဲဒါပေမဲ့ကြိုးစားလို့နောက်ဆုံးမအောင်မြင်ဘူးဆိုရင်လည်းပဲတရုတ်ဟာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဘူးတောင်းခဲ့ဘူးလားအများကြီးပါပဲဟိုလုံကဘကဘကိုအဓိကအားပေးခဲ့တယ်အဆင်မပြေဘူးမအောင်မြင်ဘူးသူတို့ဒါတော်နိုင်ရေးကိုမတင်ပို့တော့ဘူးဆိုတော့မူဖြစ်လာတဲ့ဒိတ်လျှောက်ပလဲထက်မှာအဲ့ဒါကြောင့်အဲ့ဒီဟာမူယုံသိမ်းပြီးတော့တခါပုံစံမျိုးပြောင်းလဲအဲ့လို policy ကိုမကြမ်းတာပြောင်းခဲ့ပါတယ်တေကသူအကျိုးစီးပွားခံရပြီးတော့ထဲထဲဝင်ဝင်ဆက်ပလိုက်တာမဟုတ်ဘူးနဲ့အဲ့လိုပြောင်းခဲ့တယ်ဆိုတော့အခုလည်းပဲသူ policy မအောင်မြင်ဘူးဆိုတဲ့အခါစီလာတယ်မှာတနေ့တော့ပြောင်းလာမှာပဲသို့တော်လည်းပဲလုံးဝဝင်တိုက်တဲ့နည်းကိုပြောင်းမယ်လို့တော့မယူဆပါဘူးအဲ့ဒါအခုပြည်သူတွေဆန့်ကျင်မှုကလည်းသိမ်းများနေတော့
အဲ့တရုတ်ကရောဒီတိုင်းသားရေးကိုလုံးဝမျက်ွယ်ပြုလိုက်နိုင်လားဒီဘိုးချုပ်မူကြီးမင်းအောင်နိုင်ကတော့လက်နဲ့ကင်ဟိုတောင်းဆိုတာမဟုတ်ဘဲနဲ့ဆွေးနွေးပွဲကိုဖိတ်ခေါ်နေပါတယ်သူကတော့
အဲ့ဒါဆိုပြောရင်အဲ့ဒါပဲလက်နဲ့ကင်တောင်းဆိုတာမလုပ်နိုင်ဆိုသူကဘယ်လိုတက်လာသလဲလက်နဲ့မကင်ဆိုတော့မေးကြရှိပါလက်နဲ့မကင်ဆိုသူကဒီညာရောက်လာမလားအဲ့ဒါသူလည်းလက်နဲ့ကင်ပြီးတော့တက်လာခဲ့တာပဲဆိုတော့ငါလုံးဆိုလိုက်မလုပ်ကြတဲ့လို့ပြောတဲ့သဘောနဲ့တူတယ်လို့ပဲပြောမှဖြစ်ပါတယ်သူရဲ့ပြောကြရတာတော့တိုင်းသားတွေဒါကိုနားဝင်လေးမဟုတ်ပါဘူးသူမတက်ခင်ကတော့ဟိုးလွတ်လပ်ရေးရပြီးတက်ရခဲ့တဲ့အဖွဲ့တွေအများကြီးပါပဲနှစ်ပေါင်းများစွာအထူးသဖြင့် 62 နောက်ပိုင်းမှာကျပြန်လာတဲ့အဖွဲ့တွေနောက်ပိုင်းမှာပေါ်လာတဲ့အဲလို TNL လို့အင်အားကြီးမှလာတဲ့အဖွဲ့တွေလည်းအများကြီးရှိနေတော့ဘယ်သူမှလည်းပဲသူရဲ့ဒီဆွေးနွေးပွဲလမ်းစဉ်ကိုလက်ခံကြတာမဟုတ်ဘူးသူကအတင်းလုပ်သလိုလုပ်ဖို့သာဖြစ်ပါတယ်ဆိုတော့တရုတ်ကလည်းဘယ်လိုတိုက်တွန်းတရုတ်တောင်မှဘူးတက်လင်းတွေပူပီးပြီးမကြခင်မှာပဲမန္တလေးမှာရှိတဲ့တရုတ်ကောင်စီဝန်ကြီးကိုဘယ်သူမှမသိဘူးဆော်ထဲပလိုက်ကြပြီဆိုတော့တရုတ်ကတော့နည်းနည်းစဉ်းစားရပါလိမ့်မယ်ဒီကိစ္စကိုနောက်တစ်ချိန်မှာငါတို့ဒီထိစစ်တူလို့ရမရဆိုတာတော့စဉ်းစားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ပါဦးကျော်စံသားရှင်ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်
ဟုတ်ကဲ့